နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်တာကြောင့်မြန်မာရွှေပြောင်းလူသမားတွေသတိပြုဖို့နဲ့ညဘက်တီမှာလည်းစုဝေးပြီးတောက်စားတာတွေလုပ်ရင်ဥပဒေအရအေးအေးယူခံရနိုင်ကြောင်းအလုသမားရေးဆောင်ရွက်နေသူတွေကသတိပေးခဲ့တာပါဒီသတင်းကိုတင်ဆက်ပေးပါမယ်တောက်ကြနေကနေစပြီးည10နာရီကနေမနက်4နာရီကြားတနင်္ဂနွေလုံးညမထွက်ရအမိန့်ထုတ်ပြန်ထားတယ်ဆိုပြီးဝင်းကြီးချုပ်ပရာယုတ်ချန်အိုချာကရုပ်ပြင်တန်ကြားပေါ်ကနေအေပီလာ2ရက်နေ့ကကြေညာသွားတာပါဒီသတင်းကြောင့်ရွှေပြောင်းလုံသမားသုံးတန်းတဲ့မနေ့အလုလုကင်နေတဲ့ထိုင်းနိုင်ငံမှာနိုင်ငံတော်အဆင့်ကြေညာချက်တွေအရေးပေါ်အမိန့်တွေထုတ်ပြန်နေတဲ့ကာလမှာထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူသမားတွေအနေနဲ့လိုက်နာကြဖို့လိုအပ်ကြောင်းရောင်ကြီးဦးလူသမားအဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဒီလူလူတွေကိုညာပိုင်းမှာစာပေးမထွက်တော့ဘူးအရင်တော့ကတော့ဒီသနာအမိန့်တွေရှိပေမဲ့သူကတော့တနင်္ဂနွေလုံးအတိုင်းအတာနဲ့လောက်တာပေါ့နော်ဒီညမထွက်ရတဲ့အမိန့်မှာကညစင်နာရနေမနဲ့၄နာအဲ့ဒါထွက်လို့ညထွက်လို့မရတော့ဘူးဆိုပြီးတော့ကိုယ့်နေရာမှာကိုယ်နေပြီးလူစုလူနေနဲ့အဲ့ဒါလူစုတကယ်ဒီထိုင်တော့နေတာမျိုး office ညနာမျိုးတွေလည်းလောက်ခွင့်မရှိတော့ဘူးကိုယ်အိမ်ထဲမှာနေတယ်ဆိုပေမဲ့ကိုယ်ခန်းနေတယ်မှာဒီကိုခေါ်ပြီးကြတော့ဝင်ထွက်ပြီးလို့ပြီးကြတော့ဒီအပေါင်းအသင်းတွေနဲ့စူပေါင်းပြီးတော့တောက်စားတာတွေဟဲ့လားဒီလိုပြုမူမှုတွေလုပ်နေမယ်ဆိုလို့ရှိရင်တော့ဘာဟဲ့လားကူးဆက်နိုင်လေစိတ်မပတိလိုက်မတိပါလားတွာလာပြီးတော့ကိုယ်အိမ်ထဲကိုဝင်လာတဲ့ဧည့်သည်တွေလည်းကူးနိုင်လေကိုကနေပြီးအပြစ်ထွက်ပြီးတော့ပြန်လာတဲ့အခါမှာကိုကနေလည်းဒီသားစုယူဟဲ့လားဘာရဲ့ဟိုပယ်ဆောင်တဲ့ပယ်ကရီယာလုပ်ပြီးတော့ကူးဆက်လာတဲ့လူတွေဖြစ်နေဒီသလားအမိန့်နေပြီးတော့နိုင်ငံတော်ဆက်ကြင်ရာချက်တွေထုတ်ပြန်ချက်တွေဒါတွေကိုအထူးသတိပြုပါလို့
ထိုင်းနိုင်ငံခရိုင်အတော်များများမှာတော့အရက်ရောင်းတာဝယ်ယူတာတွေကိုပါအရေးယူမယ်ဆိုပြီးထုတ်ပြန်ထားတာပါဒီအတွက်မြန်မာတွေအနေနဲ့ဒီသဏ္ဍာန်ကထုတ်ပြန်တဲ့အမိန့်တွေကိုပါသိရှိထားဖို့လိုအပ်တယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဦးရေက1800ကျော်သွားပြီဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်လူစုဝေးတာတွေကိုရှောင်ရှားနိုင်ဖို့အတွက်ထိုင်းဝန်ကြီးချုပ်ကအခုလိုမျိုးညမထွက်ရအမိန့်ကိုလိုအပ်တယ်လို့ထပ်ထုတ်ပြန်ရတာလို့လည်းဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်